Republican နဲ့ Democrat Party နဲ့အလုံးကအမတ်တွေပါဝင်တဲ့ American Attorney of the Dawn နိုင်ငံသားဆိုင်ရာကော်မတီဝင်တွေပူးပေါင်းပြီးမြန်မာနိုင်ငံမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်မြောက်ရေးထောက်ခံအားပေးတဲ့အစိုးရကြမ်းတရက်ကို American တို့တော်နေရာလုံးမှာမကြခင်တင်သွင်းသွားဖို့ရှိပါတယ်။ဒီအစိုးရကြမ်းကမြန်မာနိုင်ငံအတွင်းကလူမှုအဖွဲ့အစည်းတချို့ရွေးကောက်ပွဲမှာပါဝင်ခွင့်မရစေတဲ့ကန့်သတ်ပြပင်ချက်တွေကိုပြစ်တင်ရှုတ်ချထားတယ်လို့မြန်မာနိုင်ငံအတွင်းဒီမိုကရေစီကူးပြောင်းဖြစ်စဉ်ကိုဆက်လက်ထောက်ခံအားပေးဖို့သမ္မတဒေါ်နယ်ထရမ့်နဲ့နိုင်ငံခြားရေးဝန်ကြီးမိုက်ပိုပီယိုကိုတိုက်တွန်းသွားမှာလည်းဖြစ်ပါတယ်။ခေတ်သစ်သမိုင်းမှာမြန်မာနိုင်ငံဟာလူ့ခွင့်ရေးချိုးဖောက်မှုတွေကိုအဆိုးဆုံးကြုံတွေ့ခဲ့ရကြောင်းအခုအခါမှာလည်းရိုဟင်ဂျာနဲ့တခြားလူနည်းစုတွေအပေါ်ဒီမိုကရေစီဖြစ်စေတဲ့ကနေဖယ်တင်ထားဖို့ပူးပေါင်းကြိုးစားလာနေကြောင်းဒါကြောင့်အမေရိကန်ကပါတီကြီးတစ်ခုလုံးလက်ခံသဘောတူတဲ့ဒီအစိုးရကံကိုတင်သွင်းရတာဖြစ်ကြောင်းအခုရွေးကောက်ပွဲဟာမြန်မာနိုင်ငံဒီမိုကရေစီအတွက်ကူပြောင်းရေးလမ်းစဉ်မှာအရေးပါတာကိုဒီအစိုးရကံကအတိအမှတ်ပြုသလိုမြန်မာပြည်သူပြည်သားအားလုံးမဲပေးနိုင်ခွင့်ခွင့်ပြုဖို့တိုက်တွန်းမှာဖြစ်ကြောင်းအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင် Maryland ပြည်နယ်အထက်လွှတ်တော်မှဘန်ကာဒင်ကပြောပါတယ်။ဒီဆိုမှုကြောင့်ဘန်ကာဒင်ပါဝင်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင်အင်ဒီယားနာပြည်နယ်အထက်လွှတ်တော်မှတော့ဂျန်အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင်တွေဖြစ်တဲ့မစ်ရှိဂန်ပြည်နယ်အောက်လွှတ်တော်မှအန်ဒီလေဗင်အိုဟိုင်းယိုပြည်နယ်အောက်လွှတ်တော်မှစတီဗ်ချာဘိုနဲ့အတူအောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌနယူးယောက်ပြည်နယ်ကအောက်လွှတ်တော်မှအီလီယိုအန်ဂျယ်လိုဦးဆောင်တင်သွင်းမှာဖြစ်ပါတယ်ခင်ဗျ။